လူ့ရဲ့တိမ့်နဲ့ချီပြီးစံတန်များပြန့်နေတဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာ UNHCR ကနေတနေ့ကိုမိသားစု 4,000 နှုန်းနဲ့အမည်စင်းတွေကိုစတင်စုဆောင်ကောက်ယူနေပါတယ်။ကမ္ဘာပေါ်မှာလူသားချင်းစာနာထောက်ထားမှုဆိုင်ရာအကျပ်တဲ့ဒုက္ခအလင်းအမြန်ဆုံးကြရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့အခြေအနေကိုကဲတင်နိုင်ရေးအခုလိုဒုက္ခသည်တွေရဲ့လူ့ရဲ့စည်ရင်အတိအကျနဲ့အမှန်ကန်ဆုံးဖြစ်အောင်ကောက်ယူနိုင်ဖို့အရေးကြီးဆုံးနဲ့ဒီအတွက်လည်းခေတ်မီနည်းပညာတွေကိုအသုံးပြုနေတဲ့အကြောင်း UNHCR တာဝန်ရှိသူတွေကပြောတာပါ။မတ်အင်ဂျင်နိုင်ကအပြည့်အစုံပြောပြပေးပါမယ်ရှင်။
ရခိုင်ပြည်နယ်မြောက်ပိုင်းနေရင်ရင်းကထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်အများစုဟာတရားဝင်အထောက်အထားစာရွက်စာရင်းတွေမပါလာကြတဲ့အတွက်အခုလို UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့စည်ရင်းကောက်ယူမှုပထမအဆင့်ဟာဒီအခြေအနေတွေကိုပြောင်းလဲစေဖို့ဖြစ်တယ်လို့ UNHCR တာဝန်ရှိသူတွေကဆိုပါတယ်။ဒုက္ခသည်စခန်းတွေစီကိုလပိုင်းအတွင်းဒုက္ခသည်အရေးအတွက်တန်းတဝက်ကျော်ရောက်ရှိလာတဲ့အတွက်သူတို့ရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းနိုင်ရေးအသေးစိတ်ညီပုံညွှန်းကိန်းတွေနဲ့အထောက်အကူပြုဖို့မိသားစုအလိုက်လူဦးရေစီးနေကို UNHCR ကစနစ်တကျကောက်ယူနေပါတယ်။အဲ့ဒီလိုကောက်ယူရမှာလဲတီထွင်စမ်းသပ်ထားတဲ့ smartphone ဉာဏ်ပညာနဲ့လူပုဂ္ဂိုလ်တဦးချင်းစီရဲ့အချက်အလက်တွေကိုစုဆောင်းတာဖြစ်ပါတယ်။မိသားစုစီးရင်ကောက်ယူမှုအခြေအနေနဲ့ပတ်သက်လို့ UNHCR စီးရင်ကောက်ယူမှုဆိုင်ရာလက်ထောက်အရာရှိNijat Abu Diab ကအခုလိုပြောပါတယ
် It's a family counting exercise. It's only the collect the name of the
အိမ်အောင်စုရဲ့အမည်နဲ့အိမ်အောင်စုဝင်မိသားစုတွေရဲ့နာမည်တွေကိုစုဆောင်းကောက်ယူပါတယ
်ဒါပြင်အခုလိုဘင်္ဂလားဒေ့ရှ်အစိုးရကညှိနှိုင်းဆောင်ရွက်ပေးမှုနဲ့ဒုက္ခသည်စီရင်ကောက်ယူမှုအစီအစဉ်ဟာအသက်ကယ်ဆယ်ရေးအတွက်လည်းဖြစ်တယ်လို့ UNHCR ကဆိုပါတယ်စီရင်ကောက်ယူသူတွေဟာဒုက္ခသည်တွေနေထိုင်တဲ့တဲတလုံးချင်းစီကိုတွားရောက်ပြီးဒုက္ခသည်တဦးချင်းစီရဲ့ကိုယ်ရေးအချက်အလက်တွေကိုသူတို့ရဲ့ smartphone တွေထဲမှာရှိနေတဲ့ specialized app လို့ခေါ်တဲ့အထူးစီစဉ်ထားတဲ့ application တွေထဲမှာထည့်သွင်းပြီးမိသားစုဝင်တဦးချင်းစီရဲ့ဓာတ်ပုံတွေနဲ့အတူကောက်ယူစုဆောင်းတာပါ။အဲ့ဒီနောက်အမည်စီးရင်ရှိသွားတဲ့မိသားစုတစုချင်းစီကိုအဝါရောင်ကပ်ပြားတစ်ခုစီထုတ်ပေးပါတယ်။ဒီကပ်ပြားရရှိထားတဲ့ရိုဟင်ဂျာဒုက္ခသည်မိသားစုတွေကလေယောက်ျားဖြစ်သူနဲ့ဇနီးဖြစ်သူတို့ကတော့အခုလိုပြောပြပါရစေ
။ညာနာမတ္တမအရကစု
ဒီကပြားနဲ့အစားအသောက်ရဖို့အိမ်လာတက်ဖို့မိန်လာသုံးဖို့စရတယ်ရမယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်
။ဆာနာနစီရော
ဒီကပြားနဲ့ဆာနာရေးစားတယ်ရမယ်လို့ကျွန်မထင်ပါတယ်။နောက်ကျွန်မတို့မှာစေဝါကုသဖို့အခုချိန်ထိမရသေးတော့ဒီကပြားနဲ့စေဝါကုသခွင့်ရမှာဖြစ်ပါတယ်
။အခုလိုမိသားစုအလိုက်စီရင်ကောက်ယူမှုဟာ UNHCR နဲ့အခြားအေဂျင်စီတွေရဲ့ဒုက္ခသည်ကိုအကာအကွယ်ပေးရေးကြိုးပမ်းမှုအလေးပေးလှူဆောင်ရမှာလေအကူအညီပေးကြောင်း UNHCR အရေးပေါ်ဆိုင်ရာအစ်မြင့်ညီနိုင်ဆောင်ရွက်ရေးမှူးဖိလစ်ပဲကာမာဂိုကပြောပါတယ်
And other systems includes what we offer for shelter
a part of a မူရီကန်ပြင်စားပြီးမိသားစုအသုံးဆောင်ပစ္စည်းတွေဆေးကြောတန့်ရှင်ရေးပစ္စည်းတွေအဟားနဲ့ကျန်းမာရေးထောက်ကူပစ္စည်းတွေဆေးဝါးပစ္စည်းတွေပေးကမ်းတဲ့နေရာမှာအသုံးဝင်နေတဲ့ဒီမိသားစုတွေဘယ်နေရာမှာရှိနေကြလဲသူတို့မိသားစုတွေမှာအဓိကဘာတွေလိုအပ်နေကြလဲစတာတွေသိရှိနိုင်ဖို့အထောက်အကူပြုပါတယ
်မိသားစုတစ်ခုချင်းစီအလိုက်ရှိနေတဲ့အဝါရောင်ကပ်ပြားတစ်ခုချင်းစီမှာနံပါတ်တွေပါဝင်ပြီးအဲ့ဒီနံပါတ်တွေဟာသူတို့ရဲ့တဲနံပါတ်တွေနဲ့အတူတူပဲဖြစ်ပါတယ် GPS စနစ်နဲ့ကြည့်လို့ရတဲ့မြေပုံအညွှန်းအတွက်လည်းအဲ့ဒီနံပါတ်တွေနဲ့ပြည့်စုံထားတာဖြစ်ပါတယ်ဒါနဲ့ပတ်သက်လို့ UNHCR စီရင်ကောက်ယူမှုဆိုင်ရာလက်ထောက်အရာရှိတာမာအယ်မော့စ်ကအခုလိုပြောပြပါတယ်
This all helps us to compile a collective
ဒီကအပြင်ဒီဟာကအစုအဖွဲ့မျိုးပုံဖြစ်အချက်လက်စုဆောင်မှုအကူအညီပေးပါတယ်ကျွန်တော်တို့လက်ရှိလုပ်ကိုင်နေတဲ့ပြုလွယ်ပြောင်းလွယ်ရှိတဲ့မျိုးပုံကတော့အိန္ဒိယအကျယ်ဝန်းတည်တစ်ခုလုံးရဲ့မျိုးပုံဖြစ်တိစောက်ပေးပါတယ
်ဒုက္ခသည်စခန်းတွေမှာ UNHCR ကခန့်ထားတဲ့လူဦးရေကောက်ယူသူစုစုပေါင်း100ရှိတယ်လို့ဆိုပါတယ်သူတို့တွေကိုအုပ်စု10စုဖွဲ့ထားပြီးတနည်းကိုမိသားစုပေါင်း4000အထိစည်ရင်းကောက်ယူနေတယ်လို့ဆိုပါတယ်။အခုလာမဲ့သတင်းပတ်တွေအတွင်းမိသားစုပေါင်း 35,000 အထိစည်ရင်းကောက်ယူဖို့ညှိနှိုင်းထားကြောင်း UNHCR ကပြောပါတယ်ရှင်။